KIO ဌာနချုပ်ရှိတဲ့လိုင်စာမျိုးကိုစက်တင်ဘာလ15ရက်ဗုဒ္ဓနေ့ည10နာရီဝန်းကျင်လောက်မှာစစ်ကောင်စီစစ်တပ်ကလက်နက်ကြီးနဲ့အနည်းဆုံး5ချက်လောက်ပစ်ခတ်ခဲ့ပါတယ်။လူထိခိုက်မရှိပေမဲ့လက်နက်ကြီးကြီးဟာမိုင်းဆက်ပါကော COVID-19 ကူးစက်ပေးတဲ့ဂျီယော့ဘက်မှာကျရောက်ခဲ့တယ်လို့ကချင်လက်နက်ခိုင် KIA ရဲ့ပြန်ကြားရေးတောင်းဝန်ခံဘူမူကြီးနော်ဘူးက VOA ကိုပြောပါတယ
်။ကြီးနာရတော့မရှိပါဘူး။ဒါပေမဲ့ဒီကတော့ကျွန်တော်တို့ဒီမိုက်ဆက်ပါမှာပေါ့နော်။မိုက်ဆက်ပါဂျီယော့မှာကျွန်တော်ကCOVID-19 ရောဂါအဲ့ဒါကိုကြည့်ကြည့်ခါနဲ့ဖွင့်တာရှိပါတယ်ကွာရန်တင်းစခါနဲ့ပေါ့နော်အဲ့ဒီမှာအဲသူကပြတ်မှတ်ထားပြီးမှပြရတယ်ကျွန်တော်တို့သိရပါတယ်ဒါကပြည်သူလူထုကြီးရှိတဲ့နေရာဖြစ်ပါတယ်ယူအားဖြစ်ပါတယ်ကျွန်တော်တို့ KIOK ရဲ့အသက်ခံတယ်လည်းမရှိပါဘူးဒီလိုချမှုလည်းတော့ဘာမှမရှိပါဘူးအဲ့ဒါနှစ်ခါရှိပါတယ်အာပြည်သူလူထုရှိတဲ့ဘက်ကပြစ်တာတော့လုံးဝမလွတ်ဖြစ်တဲ့အရာဖြစ်ပါတယ
်ဘာကြောင့်ပြစ်ခဲ့တယ်ဆိုတာအသေးချာမသိရကြောင်းနဲ့အဂုလာစမိုင်းကလည်းလိုင်စာဘက်ကိုလက်နက်ကြီးတွေနဲ့အလားတူပစ်ခတ်ခဲ့ကြအောင်ပြောပါရယ်ဒီရက်ပိုင်းတွေမှာတော့ကချင်ပြည်နယ်တနိုင်းမြို့နယ်ဘက်မှာစစ်ကောင်စီတပ်တွေနဲ့ KIA အကြတိုက်ပွဲတွေဖြစ်ပွားတာတွေရှိကြောင်းလည်းအခုလိုဆက်ပြောပါရယ
်တနိုင်းဘက်မှာလည်းပဲဒီမှာတော့မဟုတ်ပါဘူးဒါပေမဲ့အဲ့ဒီတလုံးတစ်ခက်ဘက်မှာစစ်ကောင်စီဘက်ကလှုပ်ရှားလာလို့ KIA တပ်တွေကတော့ခုခံတိုက်ပွဲတွေဖြစ်တာတော့ရှိပါတယ်အာတုံးကြည့်တော့ရှိခဲ့ပါတယ
်တနိုင်းဒေသခံတယောက်ကတော့စစ်ကောင်စီကရော KIA ကပါစစ်အင်အားတိုးမြင့်လာနေတာကြောင့်ဒေသခံတွေစိုးရိမ်နေကြောင်းပြောပါတယ
်သူတို့လက်မှာဆက်ကွဲရေးပါတယ်ဒီမှာနည်းနည်းဖြစ်တာပဲကြားမိတယ်မဆက်သလုံးလိုက်ဘူးဒီအားသေးဒီမှာလက်ချနေတယ်ဆိုတော့ဒီလိုမျိုးနေနေတယ်ကောစစ်လက်မဲ့နေရာတော့ရှိတာပေါ့ဟိုတက်တဲ့ညာပင်းခံမလားတက်တဲ့ကြည့်တော့ဒီလိုဒီပဲပေါ့နော်ဒါဒုက္ခရောက်နေဆိုတော့အဲ့ဒါဒီစိုးရိမ်တဲ့အဖြစ်ကြီးကတော့ရှိတာပေါ့
ကချင်ပြည်နယ်တနိုင်းနယ်ဘက်မှာစစ်ရေးတင်းမာမှုတွေရှိနေသလိုရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ကျူကုတ်ပန်ဆိုင်ဘက်မှာလည်းတိုက်ပွဲကြီးတွေဖြစ်လာမှကိုဒေသခံတွေကစိုးရိမ်နေကြပါတယ်စစ်ဖြစ်မှစိုးရိမ်ပြီးတရုတ်မြန်မာနယ်စပ်ကိုတင်းရှောင်လာတဲ့ပန်ဆိုင်ဒေသခံတူကဒီရက်ပိုင်းမှာစစ်ကောင်စီဘက်ကပန်ဆိုင်မြို့ပေါ်မှာစစ်အင်အားတိုးမြင့်ချလာတာတွေရှိနေကြောင်းအခုလိုပြောပါတယ
်ကျွန်တော်တော့အတန်ကားတွေရောတာတယ်ဒီလိုစစ်တပ်ကားတွေရောပါတယ်တက္ကသိုလ်30ကျော်တာဝန်ကျင်လို့ပြောကြတယ်တင်ကားနဲ့မကြီးအဲ့လိုမျိုးပြောတာပဲဘယ်မှဖြစ်ပြောကြမို့ကျွန်တော်အကုန်လုံးတိုးရင်ဒီမှာစစ်တောင်းတက်လာတဲ့နေကြတယ်ကောညာကလမ်းမကြီးတွေပြောပါလဲဆိုတော့စစ်တင်တော့ပြောလို့များတယ်လို့ပြောတင်လာပြောကြပေါ့ကွာ
တရုတ်မြန်မာနယ်စပ်မူဆယ်မြို့အရှိပိုင်းကျူကုတ်ပန်ဆိုင်မုံကုနဲ့ဖောင်းဆိုင်ဒေသတွေဘက်မှာပြီးခဲ့တဲ့ဇူလိုင်လကလေးကတိုက်ပွဲတွေရှိနေကြတာပါဒီတိုက်ပွဲတွေကြောင့်ကျူကုတ်ပန်ဆိုင်နီးဖိုင်ကောင်းကြီးရွာအုပ်စုကလူထောက်400လောက်တရုတ်မြန်မာနယ်စပ်မှာတင်းရှောင်နေရသလိုမွန်ဂိုအနီးရွာတွေကလူ900လောက်ဟာလဲမွန်ဂိုမျိုးပေါ်မှာခိုလုံနေရပါတယ်။အဲဒီလိုမွန်ဂိုဒေသဘက်ကစစ်ပေးတင်းရှောင်နေသူ40တက်မနည်းမှာလဲ COVID-19 ကပ်ရောဂါကူးစက်နေကြပါတယ်ခင်ဗျာ။